မြန်မာလူထုကຫນွေဦးဖွံ့ဖြိုးရေးဘဏ်မှာအနှံထားတဲ့စုဆောင်းငွေတွေကိုချင်းနဲ့ကရင်နီဒေသမှာရှိတဲ့ဒေသခံစိုက်ပျိုးရေးမွေးမြူရေးလုပ်ငန်းရှင်တွေကိုအသေးစားထောက်ပံ့ငွေထုတ်ချေးသွားဖို့စီစဉ်နေကြောင်း NUG ရဲ့စီမံဘဏ္ဍာနဲ့ရင်းနှီးမြှုပ်နှံမှုဌာနဝန်ကြီးဦးတင်ထွန်းနိုင်ကဒီလဂျွန်လ2ရက်သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။
ပြောရမယ်ဆိုလို့ရှိရင်ဟိုရောင်းရေးဝယ်တာအတွက်လိုအပ်နေတဲ့ငွေကြီးရေးကိုဟိုဒီကနေပြီးတော့ကျွန်တော်တို့ NUG နဲ့သက်ဆိုင်ရာမဟာမိတ်များနဲ့ပေါင်းစပ်ပြီးတော့ပြည်သူလူထုရဲ့ချီးငွေကိုဟိုထုတ်ချီးပေးသွားဖို့ဆိုပြီးတော့ကျွန်တော်တို့စီစဉ်နေတာရှိပါတယ်။အဲအဖွဲ့အစည်းတွေနဲ့လည်းတလောစကားပြောဆိုနေလဲဆိုလို့ရင် CNF လို့ခေါ်တဲ့ကျွန်တော်တို့မဟာမိတ်ချင်းအမျိုးသားတက်ဦးနဲ့လည်းဒီကိစ္စကိုကျွန်တော်တို့ဆွေးနွေးနေတယ်။နောက်တစ်ခုကဆိုချာကာလာအုပ်ချုပ်ရေးအဖွဲ့ဖြစ်တယ်ပေါ့နော်။ Crinity နဲ့အစိုးရဖြစ်တဲ့ IEC နဲ့လည်းဒီကိစ္စကိုဆွေးနွေးနေတာရှိပါတယ်
။ချင်းပြည်နယ်မှာတော့ဒေါ်လာ5သိန်းထက်ပိုများနိုင်တဲ့ချင်းငွေထုတ်ချေးနိုင်မဲ့အစီအစဉ်ကို CNF ချင်းမျိုးသားတက်ဦးနဲ့ဆွေးနွေးနေကြောင်းဝင်းကြီးဦးတင်ထွန်းနိုင်ကပြောပါတယ်
။ဒီဝေကိုကျွန်တော်တို့အနေနဲ့သုံးဆဖို့ကျွန်တော်တို့မူချထားတာဒီ microfinance ဖြစ်ပါတယ်။သက်ဆိုင်ရာဒေသမှာရှိကြတဲ့တပိုင်းတနိုင်လုပ်ငန်းတို့ဒီတော့စိုက်ပျိုးရေးနဲ့ပတ်သက်တဲ့လုပ်ငန်းတွေမှာခုဒီကာလမှာအရေးပေါ်လူနေတဲ့ဥစ္စာကိုတက်နိုင်တဲ့ပုံပုံကိုအားနဲ့ကျွန်တော်တို့လည်းမာမိတ်တွေပေါင်းဆက်ပြီးတော့ဆောင်ရွက်ဖို့ဖြစ်ပါတယ်။တင်ထားတဲ့ဥစ္စာပမာဏဒီဒေါ်လာ5လိမ့်မကောက်ပါဘူး။သို့တော့ကျွန်တော်တို့ဒီအချိန်ချင်းသွားမှာဖြစ်တဲ့အတွက်မျိုးဒီလိုဖွံ့ဖြိုးရေးဘဏ်ဘက်ကနေပြီးတော့ပေါ့နော်ဒေါ်လာ5လိမ့်pilot project တွေစနိုင်ဖို့ဒီနိုင်ဆွေးနွေးနေတဲ့အချိန်မှာပဲဖြစ်ပါတယ
်။တပိုင်းတနိုင်စိုက်ပျိုးရေးမွေးမြူရေးလုပ်ကံကြသူတွေကိုတတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့ဒေသအစုအဖွဲ့တွေကဘယ်လိုပုံစံဖြန့်ခွဲပြီးထောက်ပံ့ပေးနိုင်မလဲဆိုတဲ့အပိုင်းမှာညှိနှိုင်းမှုတွေလုပ်နေကြောင်းသူကပြောပါတယ်။စည်ရင်းနဲ့စီးပွားရေးကိုတပြိုင်တည်းလှုံ့ဆော်နေရလို့လက်တလုံးမှာတော့ဒေသအလုံးကိုလွှမ်းခြုံနိုင်တဲ့အကူအညီတော့မပေးနိုင်သေးတဲ့အကြောင်း NUG ဘဏ္ဍာရေးဌာနကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းနဲ့ကရင်နီတိုင်းရင်းသားဒေသတွေမှာလက်နက်ကင်ပရိပကတွေကြီးထွားလာခဲ့ပြီးမကြာသေးခင်လတွေကဆလုစစ်ကောင်စီတပ်တွေနယ်မြေလက်လွတ်ဆုံးရှုံးရတာတွေလည်းရှိပါတယ်။စစ်ကောင်စီရဲ့အုပ်ချုပ်ရေးတွေရော့ပါလာရာကတော်လိုင်းအင်အားစုတွေကအစားထိုးနေရာယူဖို့ကြိုးစားလာတာတွေလည်းရှိနေပေမဲ့နှစ်ဖက်စလုံးကအပြေးအဝထိန်းချုပ်နိုင်တဲ့အခြေအနေတော့မရှိသေးပါဘူးခင်ဗျာ။